ယောမဩဝါဒစာအခန်းကြီး9
ပညာတရားကိုသိသောညီကိုတို့ပညာတရားသည်လူကိုအသက်ထက်ဆုံးမြတာပိုင်သည်ကိုမသိကြသလားဥပမာကားလင်ရှိသောမိမသည်လင်မသိမီတိုင်အောင်ပညာတရားအားဖြင့်လင်၌ချီနှောင်လျက်ရှိ၏လင်သေးလျင်မူကားလင်ဝတ်နှင့်လွတ်၏ထို့ကြောင့်မိမိလင်မသိမီအခြားသောသူဤမယားဖြစ်လျင်မြောက်မထားသောမိမဟုခေါ်ထိုက်၏လင်သေးလျင်မူကားထိုတရားနှင့်လွတ်သည်ဖြစ်၍အခြားသောသူဤမယားဖြစ်တော်လဲမြောက်မထားသောမိမဟုခေါ်เสียအကြောင်းမရှိထိုနည်းတူငါညီကိုတို့တင်တို့သည်အခြားသောသူဒီဟုသောတေခြင်းမှထမ်းမြောက်တော်မူသောသူဤမယားဖြစ်၍ဘုရားသခင်အလိုတော်နှင့်အညီတို့ဘွားမိအကြောင်းခရစ်တော်ဤကိုခန္ဓာအားဖြင့်သေ၍ပညာတရားနှင့်ကြွားကြ၏ငါတို့သည်ဇာတိပဂတိ၌ကျင်လေသောအခါအပြည့်နှင့်ဆက်ဆိုင်သောစိတ်တို့သည်ပညာတရားအားဖြင့်ပေါ့၍သေခြင်းတရား၏အလိုနှင့်အညီတို့ဘွားမိအကြောင်းငါတို့ဤကိုအင်္ကာများ၌ပြုပြင်ကြ၏ယခုမူကားကျမ်းစာ၌ပါသောတရားဟောင်းကိုမမီဘဲဝိညာဉ်တော်တရားသစ်ကိုမီ၍အမှုဆောင်ရွက်ခြင်းအလို့ငါငါတို့သည်သေသဖြင့်အုတ်ချုပ်သောပညာတရား၏လက်မှလွတ်ခြင်းသို့ရောက်ကြပြီတို့ဖြစ်၍အဘယ်သို့ပြောရမည်နည်းပညာတရား၌အပြစ်ရှိသလားအပြစ်မရှိနိုင်ရာတို့ရာတွင်ပညာတရားအားဖြင့်သာအပြစ်သဘောကိုငါတိရ၏အဘယ်သို့နည်းဟုမူကား
လောဘစိတ်မရှိစေနှင့်
ခုပညာတရားမဆိုးလျင်လောဘသဘောကိုငါမသိအပြစ်တရားသည်ပညာတရားအားဖြင့်အခွင့်ရ၍ငါ၌အမျိုးမျိုးသောလောဘတို့ကိုဖြစ်စေ၏ပညာတရားမရှိလျင်အပြစ်တရားသည်ဤအထက်ကပညာတရားမရှိသည်ဖြင့်ငါသည်အသက်ရှင်၏ပညာတရားပေါ်သောအခါအပြစ်တရားသည်ရှင်ပြန်၏ငါလည်းသည်အသက်ရှင်ခြင်းနှင့်ဆိုင်သောပညာတရားသည်တေခြင်းနှင့်ဆိုင်သည်ကိုငါတွေ့၏အပြစ်တရားသည်ပညာတရားအားဖြင့်အခွင့်ရလျင်ငါကိုလှည့်ဖျား၍ထိုတရားအားဖြင့်ငါကိုတတ်လေ၏ထိုကြောင့်တရားတော်သည်တန်ရှင်းခြင်းရှိ၏ပညာတရားလည်းတန်ရှင်းခြင်းဖြောင့်မတ်ခြင်းကောင်းမြတ်ခြင်းရှိ၏တို့ဖြစ်လျင်ကောင်းမြတ်သောအရာသည်ငါ၌တေခြင်းအကြောင်းဖြစ်သလားမဖြစ်နိုင်ရာအပြစ်တရားသည်မိမိသဘောကိုထင်ရှားစေခြင်းကကောင်းမြတ်သောအရာအားဖြင့်ငါ၌သေခြင်းကိုပြု၍သေခြင်းအကြောင်းဖြစ်၏ထို့သို့ဖြစ်သောကြောင့်အပြစ်တရားသည်ပညာတော်အားဖြင့်အလွန်အပြစ်နှင့်ပြည့်စုံခြင်းရှိသတည်းထိုမှတပါအပြစ်တရားသည်ဝိညာဉ်ပဂတိနှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏ငါမူကားဇာတိပဂတိရှိ၏အပြစ်တရားလက်၌ကြေးကျွံဖြစ်၏အကြောင်းမူကားငါသည်ကိုကျင့်သောအကျင့်ကိုမနစ်သက်ကျင့်ကျင်သောအကျင့်ကိုမကျင့်ယုံရှာသောအကျင့်ကိုကျင့်၏ထို့သောငါသည်မကျင့်ချင်သောအကျင့်ကိုကျင့်လျင်ပညာတရားဖြောင့်သည်ဟုငါဝန်ခံ၏တို့ဖြစ်လျင်ထိုမကောင်းသောအကျင့်ကိုငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ငါအထဲမှာငါဇာတိပဂတိ၌ကောင်းသောအရာတစုံတစ်ခုမျှမတည်သည်ကိုငါသိ၏အကြောင်းမူကားငါသည်ကျင့်ကျင်သောစိတ်ရှိတော်လဲကောင်းစွာကျင့်တတ်သောအခွင့်ကိုရှာ၍မတွေ့နိုင်ငါသည်ကျင့်ကျင်သောအကျင့်ကောင်းကိုမကျင့်မကျင့်ကျင်သောအကျင့်ဆိုးကိုကျင့်၏ထို့သောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ထိုသို့ကောင်းသောအကျင့်ကိုငါကျင့်ခြင်းသောအခါမကောင်းသောအကျင့်ကိုကျင့်စီတတ်သောတရားကိုငါတွေ့၏ငါသည်အတွင်းလူအားဖြင့်ဘုရားသခင်၏ပညာတရားတော်ကိုနစ်သည်၏သို့တော်လည်းငါကိုယ်အင်္ကာများ၌ရှိသောတရားတစ်ပါးသည်စိတ်ဝိညာဉ်တရားကိုဆိုင်ပြိုင်တိုက်လံသည်ဖြင့်ငါကိုယ်အင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်သွာအနန္တီကိုငါမြင်၏ငါသည်ညိုညင်သောသူဖြစ်ပါသည်တကားဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်း ငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်၏ကြီးစုတော်ကြီးလာပြီ။ထို့သောစိတ်ဝိညာဉ်အားဖြင့်ဘုရားသခင်တရားတော်အလိုသို့၎င်းဇာတိပဂတိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏။ကျင့်ကြံသောစိတ်ရှိတော်လဲကောင်းစွာကျင့်တတ်သောအခွင့်ကိုရှာ၍မတွေ့နိုင်။ငါသည်ကျင့်ကြံသောအကျင့်ကောင်းကိုမကျင့်၊မကျင့်ကြံသောအကျင့်ဆိုးကိုကျင့်၏။ထို့သောငါသည်မကျင့်ကြံသောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏။ထို့သောကောင်းသောအကျင့်ကိုငါကျင့်ခြင်းသောအခါမကောင်းသောအကျင့်ကိုကျင့်စီတတ်သောတရားကိုငါတွေ့၏။အာဒီအတွင်းလူအားဖြင့်ဘုရားသခင်၏ပညာတရားတော်ကိုနစ်သက်၏သို့တော်လည်းငါကိုအင်္ကာများ၌ရှိသောတရားတပါးသည်စိတ်ဝိညာဉ်တရားကိုဆိုင်ပြိုင်တိုက်လံသည်ဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖမ်းသွာအံ့နံသည်ကိုငါမြင်၏ငါသည်ညှို့ညင်သောသူဖြစ်ပါသည်တကားဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်းငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်၏ကြီးစုတော်ကြီးလာပြီ။ထို့သောစိတ်ဝိညာဉ်အားဖြင့်ဘုရားသခင်တရားတော်အလိုသို့၎င်းဇာတိပဂတိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏။